မချားသိခင်ကမြန်မာနိုင်ငံနယ်စပ်ဒေသတိုက်ပွဲတွေအတွင်းထိုင်းနယ်စပ်ကိုမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်ရောက်လာတာဟာမတော်တဆသာဖြစ်ကြောင်းထိုင်းကာကွယ်ဝန်ကြီးကပြောလိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့တွေဒီလာဆန်းကနယ်စပ်ဖြတ်ကျော်ဝင်လာတဲ့အပေါ်လွှတ်တော်အမတ်တူကအစိုးရကိုမေးခွန်းထုတ်ပြီးတဲ့နောက်ထိုင်းကာကွယ်ဝန်ကြီးကအခုလိုတုံ့ပြန်လိုက်တာပါအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မှအေးမှပြောပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံအတွင်းပိုင်းကိုစက်တင်ဘာလ3ရက်နေ့ကလက်နက်ကင်ဆောင်ထားတဲ့မြန်မာစစ်သားတရားဝင်ကျင်ခန့်ဝင်ရောက်လာတာနဲ့ပတ်သက်လို့ထိုင်းလွတ်တော်အမတ်ကန်နာဝီစစ်ဆန်ကတိုင်းပြည်ရဲ့လုံခြုံရေးရစိုးရိမ်စရာဖြစ်တာကြောင့်ထိုင်းကာကွယ်ရေးဌာနနဲ့နိုင်ငံခြားရေးဌာနကဖြေရှင်းပေးဖို့စက်တင်ဘာလ17ရက်နေ့ကတောင်းဆိုထားတာပါဒီသတင်းနဲ့ပတ်သက်လို့စက်တင်ဘာလ23ရက်နေ့ကထိုင်းကာကွယ်ရေးဝန်ကြီးမစ္စတာဆူတင်ကလန့်စ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ခေတ်နည်းနဲ့စပွားကော့ประมาณเข้าใจว่าหลบซุ่มหลบหนีจากการซุ่มโจมตีของชนกลุ่มน้อยเขาก็หลบหนีเข้ามาทีนี้หลบหนีเข้ามาเรารู้แล้วทำยังไงมันก็มีกรรมการแก้ปัญหาอะไรระดับ
ตุ๊บย้อนตัวหลังก็တော့မြန်မာစစ်သားတွေထိုင်းနယ်နေတဲ့ဝင်လာတယ်ဆိုတော့ဒီသတင်းနဲ့ပတ်သက်ပြီးလုံခဲ့တဲ့ရက်ပိုင်းတွေကလေးကတိရှိပြီးဖြစ်လို့နေဆက်ကတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးပြီးဖြစ်ပါတယ်တကယ်ဆိုရင်အခုလိုမျိုးဖြစ်လေရှိတာပါပဲအခုလိုမျိုးဝင်လာတာဟာတိုင်းရင်းသားလက်နက်ကင်တွေနဲ့တိုက်ပွဲဖြစ်တဲ့အခါတိုင်းစစ်ဆောင်ရင်ဝင်ရောက်လာတတ်ပါတယ်အခုလိုဝင်လာတိုင်းနေဆက်ကစစ်တပ်တွေကဝင်ရောက်ညှိနှိုင်းဖြေရှင်းခဲ့ရပါတယ်အခုဝင်လာတဲ့မြန်မာစစ်သားတွေဟာထိုင်းပြည်သူတွေကိုထိခိုက်နစ်နာစေတဲ့အပြုအမူတွေထိုင်းနယ်မြေကိုဖျက်ဆီးမှုတွေမရှိသေးတဲ့အတွက်နေဆက်မှာတပ်ဆိုင်ရာစစ်ဒေသတွေကိုတရားဝင်ကန့်ကွက်ကြောင်းသတင်းပို့ထားပြီးဖြစ်ပါတယ်ဆိုရင်ဇာတော့မရှိပါဘူးဒီထက်ပိုတဲ့ဖြစ်ရည်ဖြစ်လာရင်တော့လုံခြုံရေးဆိုင်ရာတွေကိုတဆင့်မြင့်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်ထိုင်းဆိုရတဲ့ရဲ့အယက်သားကာကွယ်ရေးဝန်ကြီးဖြစ်တဲ့မစ္စတာဆူတင်ကလန်ဆန်ဟာတာဝန်စတင်ထမ်းဆောင်ခဲ့တဲ့စက်တင်ဘာလ23ရက်နေ့မှာပဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနယ်စပ်အရေးနဲ့ပတ်သက်ပြီးသတင်းတော့တွေရဲ့မိကွန်းတွေကိုပြန်လည်ဖြေကြားသွားခဲ့တာဖြစ်ပါတယ်ရှင်